ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကမြန်မာနိုင်ငံတော်ဘူပန်ဟာနိုင်ငံခြားကုမ္ပဏီတွေရဲ့ prepaid card တွေအသုံးပြုပြီးငွေပေးချေမှုဆောင်ရွက်နေတာတွေနဲ့ပတ်သက်လို့ညွှန်ကြားချက်တစ်စောင်ထုတ်ပြန်ပါတယ်။မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်ရေးအလုတ်ရမ်းနည်းစေရေးအတက်နိုင်ဆုံးဆောင်ရွက်နေတဲ့ဘူပန်ရဲ့နောက်ဆုံးထုတ်ပြန်ချက်လို့လည်းပြောနိုင်ပါတယ်။ညွှန်ကြားချက်ထဲမှာဘူပန်ဟာမြန်မာနိုင်ငံသားတွေပြည်ပကိုသွားတဲ့အခါဖြစ်စေနိုင်ငံခြားသားတွေပြည်တွင်းကိုလာရောက်တဲ့အခါဖြစ်စေငွေပေးချေမှုအဆင်ပြေဆောင်ရွက်နိုင်မှုအတွက် Master Visa, UPI, JCB စတဲ့ကုမ္ပဏီတွေရဲ့ကြိုတင်ငွေဖြည့် Prepaid Card တကတ်ကို American Dollar 5,000 အထိကန့်သတ်ထုတ်ဝေခွင့်ပေးထားပြီးဖြစ်တဲ့အကြောင်းအဲ့ဒါလို့ထုတ်ပေးထားတာဟာမြန်မာနိုင်ငံသားတွေအနေနဲ့ပြည်တွင်းမှာသုံးစွဲဖို့မဟုတ်တဲ့အကြောင်းအခုဆိုရင်မြန်မာနိုင်ငံဘဏ်တွေနဲ့ဖက်ဆက်ထုတ်ထားတဲ့အဲ့ဒီကတ်တွေကို Shopping Mall တွေစားတောက်ဆိုင်တွေမှာမြန်မာကျပ်ငွေနဲ့ဝယ်ယူပြီးပြည်တွင်းသုံးစွဲမှုအတွက်ငွေပေးချေနေတာအဲ့ဒီ prepaid card တွေမှာဘာနာမည်အပြင်စားတောက်ဆိုင်တွေ shopping mall နာမည်တွေကိုပါအဖော်ပြအသုံးပြုနေတာတွေတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်ဘဏ်အနေနဲ့ prepaid card တွေကိုအဲ့ဒါလိုမသုံးဘဲမြန်မာနိုင်ငံတော်ဘူပန်ရဲ့ခွင့်ပြုချက်မူပေါင်းအတွင်းကပဲဆောင်ရွက်ဖို့အကြောင်းကြားတာဖြစ်ပါတယ်။ဒီကြေညာချက်ထုတ်ပြန်ပြီးတဲ့နောက်ကတ်စနဲ့အသုံးပြုနေတာအရှင်ရနေပြီဖြစ်တဲ့မြန်မာနိုင်ငံမှာရောင်းချမှုနဲ့ဝန်ဆောင်မှုအတွက်အဲ့ဒီ card တွေကိုလက်ခံနေသူတွေတုံးဆွဲနေသူတွေကြားမှာစဝေးစဝါဖြစ်သွားစေခဲ့ပါတယ်။ဘူပန်ရဲ့အဲ့ဒီညွှန်ကြားချက်ဘာကိုဆိုလိုတာပါလဲ။ဒီညွှန်ကြားချက်ကြောင့်ပြည်တွင်းကတ်စနစ်အသုံးပြုမှုကိုထိခိုက်သွားစေနိုင်သလားဆိုတာအခုတစ်ပတ်လေ့လာတင်ပြသွားပါမယ်။နိုင်ငံတော်ဘူပန်ဟာဥက္ကလကဘဏ်တွေကိုအကြမ်းမင်းအဖြစ်ကတ်မျိုးစား၃မျိုးထုတ်ဝေခွင့်ပြုထားပါတယ်။ပထမတစ်မျိုးကတော့ဘဏ်စည်းဖွင့်ထားသူတွေကိုပေးတဲ့ debit card ပါ။မြန်မာနိုင်ငံသားတစ်ယောက်အနေနဲ့ဘဏ်တစ်ခုခုမှာငွေစည်းသွားဖွင့်ထားရင်အဲ့ဒီအကောင့်နဲ့တွဲပက်အသုံးပြုမဲ့ကတ်အမျိုးစားဖြစ်ပါတယ်။ဘဏ်မှာအပ်ထားတဲ့ကိုယ်ငွေရှိရင်ဘဏ်ကိုသွားစရာမလိုပဲနှီးစက်ရ ATM ငွေထုတ်ဆက်တွေကနေတရက်ကိုအများဆုံးကျပ်ဆယ်သိန်းထိထုတ်နိုင်တဲ့ကတ်အမျိုးအစားပါ။ကိုငွေစင်းဖွင့်ထားတဲ့ဘဏ်ရဲ့ ATM ဆက်တင်မကအခြားဘဏ်တွေရဲ့ ATM ဆက်တွေမှာလည်းထုတ်လို့ရအောင် MPU လို့ခေါ်တဲ့မြန်မာ Payment Union ဆက်နှစ်လဲချိတ်ဆက်ထားပါသေးတယ်။နောက်တစ်မျိုးကတော့ Credit Card လို့ခေါ်တဲ့အကျွေးဝယ်ကတ်ပါ။သုံးစွဲခြင်းသူတွေဟာဘဏ်တွေမှာသွားလျှောက်လို့ရပြီးဘဏ်ကနေစီစစ်ခွင့်ပြုထုတ်ပေးပါတယ်။ကျပ်ငွေ10သိန်း30 30 50 30 100စရှိသဖြင့်ဘဏ်ကခွင့်ပြုသလောက်ဘဏ်စည်းနဲ့ငွေထည့်စရာမလိုပဲအဲ့ဒီကတ်တွေကိုသုံးဆွဲနိုင်မှာပါ။ငွေသုံးပြီးတဲ့နောက်သတ်မှတ်ကာလတစ်ခုအတွင်းအတူပေးစရာမလိုပဲဘဏ်ကိုငွေပြန်ဆက်ရမှာဖြစ်ပြီးသတ်မှတ်ချိန်ကျော်သွားရင်သတ်မှတ်အတူကိုပါပေးချေရမယ့်ကတ်အမျိုးအစားဖြစ်ပါတယ်။နောက်ဆုံးတစ်မျိုးကတော့ဘူပန်ကြေညာချက်ထဲမှာပါတဲ့ prepaid card အမျိုးအစားဖြစ်ပါတယ်။မြန်မာနိုင်ငံသားတွေနိုင်ငံခြားကိုသွားတဲ့အခါမှာလွယ်လွယ်ကူကူအသုံးပြုလို့ရအောင်ထုတ်ပေးထားတဲ့အမျိုးအစားပါနိုင်ငံတကာမှာသုံးရမယ့်ကတ်အမျိုးအစားဖြစ်တဲ့အတွက်ပြည်တွင်းပုတ်ကလစ်ကဘဏ်တွေသူတို့ပါသူတို့ထုတ်ဝေလို့မရပါဘူးနိုင်ငံတကာမှာအတိမတ်ပြုထားတဲ့ Master Visa စတဲ့ကုမ္ပဏီတွေနဲ့ဖက်ဆက်သဘောလုပ်ကြရတာမျိုးပါအသုံးပြုလို့သူတွေဟာတက်ဆိုင်ရာပုတ်ကလစ်ကဘဏ်တစ်ခုခုကိုသွားလိုအပ်တဲ့အချက်လက်နဲ့ American Dollar ပေးပြီးကတ်ထဲကိုဒေါ်လာငွေဖြည့်သွင်းအသုံးပြုတဲ့နည်းလမ်းပါလက်ရှိမြန်မာနိုင်ငံသားအများစုဟာအဲ့ဒီ prepaid card ကိုနိုင်ငံခြားထွက်တဲ့အခါသုံးဖို့အပြင်ပြည်တွင်းမှာပဲနေပြီး online ကနေလင်းလက်မှတ်ဝယ်တာနိုင်ငံခြားကဟိုတယ်တွေကို booking လုပ်တာ online ကနေပစ္စည်းတွေဝယ်တာစတဲ့နေရာတွေမှာသုံးကြပါတယ်ပြဿနာကတော့အဲ့ဒီ card ဟာ master visa card တွေဖြစ်နေတာမို့ပြည်တွင်းက master visa card လက်ခံတဲ့ shopping mall တွေ hotel တွေစားသောက်ဆိုင်တွေကလက်ခံရယူနိုင်တဲ့ကိစ္စပါတချို့သောကွန်ပျူတာနဲ့ဆက်ဆက်ပစ္စည်းအယောင်းဆိုင်တွေ electronic အယောင်းဆိုင်တွေဟာသူတို့ကုန်ပစ္စည်းတွေကိုဒေါ်လာနဲ့ဈေးနှုန်းသတ်မှတ်ထားလေးရှိပြီးအဲ့ဒီနိုင်ငံခြားငွေထည့်ထားတဲ့ prepaid card တွေနဲ့ပေးချေရင်ပို့ပြီးအဆင်ပြေပို့တွက်ချက်ကြိုက်တာမို့ပြည်တွင်းအသုံးပြုမှုဖြစ်ပေါ်လာစေပါတယ်အလားတူပဲမြန်မာကျပ်ငွေနဲ့တန်ဖိုးသတ်မှတ်တဲ့စားတောက်ဆိုင်တွေ shopping mall တွေမှာဆိုရင်လဲဒေါ်လာငွေကိုမြန်မာကျပ်ငွေနဲ့ဖလှယ်ယူလို့ရနိုင်တာမို့လက်ခံနေအသုံးပြုနေကြတာဖြစ်ပါတယ်တကယ်တော့ဘူပန်ရဲ့ရွယ်ချက်ဟာပ ပြည်ပမှာဒေါ်လာအပါဝင်နိုင်ငံညာငွေတွေအသုံးပြုမှုကိုအတက်နိုင်ဆုံးလျှော့ချပြီးမြန်မာကျပ်ငွေတန်ဖိုးတည်ငြိမ်အောင်ထိန်းရင်နေတာပါကတ္တာကကွန်ပျူတာနဲ့ဆက်ဆက်ပစ္စည်းအီလက်ထရောနစ်ပစ္စည်းနဲ့ကွန်ပျူစီရောင်းချသူတချို့ဟာသူတို့ပစ္စည်းတွေကိုဒီကနေ့အချိန်ထိဒေါ်လာနဲ့ဈေးနှုန်းသတ်မှတ်ရောင်းချနေစေဖြစ်ပါတယ်ဟိုတယ်တွေကလည်းခန်းကားကိုဒေါ်လာနဲ့လက်ခံဆိုတာမျိုးလ ပြည်တွင်းမှာနိုင်ငံများငွေသုံးစွဲမှုပိုပြီးတွင်ကျနေစေတာဖြစ်ပါတယ်။အဲဒါလိုလုပ်ကိုင်ဆောင်ရွက်တာကိုကြက်ကြက်မတ်မတ်ကင်တွယ်ထိမ့်သိမ့်နိုင်ရင်မြန်မာနိုင်ငံသားတွေအနေနဲ့ပြည်တွင်းမှာ prepaid card 3 တွန်း၊ bank card 3 တွန်းမြန်မာကျပ်ငွေတည်ငြိမ်ရေးကိုထိခိုက်မှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်။